ရုရှားနိုင်ငံမော်စကိုမြို့တော်မှာ Trump Tower အဆောက်အဦဆောက်လုပ်ဖို့ကြိုးပမ်းခဲ့တာတွေကိုလွှတ်တော်မှလိမ့်လဲထွက်ဆိုဖို့သမ္မတဒေါ်နယ် Trump ကသူ့ရှေ့နေကိုညွှန်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။သမ္မတနဲ့သူ့ရဲ့ရှေ့နေဟောင်း Michael Cohen တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့ပြည်သူ့ဆိုရတရားဥပဒေစိုးမိုးရေးအရှင်တို့ကိုကူကပီ BuzzFeed သတင်းဌာနကမနေ့နောက်ပိုင်းမှာဖော်ပြခဲ့လိုက်တာပါ။ရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှလိမ့်လဲထွက်ဆိုဖို့သမ္မတကညွှန်ကြားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှု Robert Mueller ကိုရှေ့နေကိုဝင်ကပြောခဲ့တယ်လို့လည်းကိုကရေးသားထားပါတယ်။ဒါမှကိုကဖော်ပြသူလုံခြုံရေးအရှင်အူဟာအမှုကိုစုံစမ်းစစ်ဆေးရမှာပါဝင်သူတွေဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားတာပါ Trump နဲ့အတူဆောက်လုပ်ရေးစီမံကိန်းကိုကြီးကြပ်ဖို့တာဝန်ပေးထားတဲ့သမီး Ivanka နဲ့တားဖြစ်သူ Donald Jr. တို့ကိုလည်းရှေ့နေကိုရင်ကအင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်စီရင်ခံခဲ့ရတယ်လို့လည်းသတင်းကရေးပါတယ်ဒီချိန်ထဲမှာပဲရုရှားနဲ့စစ်ဆင်ညှိနှိုင်းနေတဲ့သတင်းချက်လက်တွေကိုလည်းရှေ့နေကိုရင်ကအစီရင်ခံရတယ်လို့ဆိုပါတယ်တမန်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့သမ္မတ Trump ကတော့ရုရှားနဲ့ပေးယူလုပ်ခဲ့တာဘာတစ်ခုမှမရှိတဲ့အကြောင်းပြောဆိုထားတာပါရုရှားနဲ့ပတ်သက်ခဲ့တာတွေကိုလွှတ်တော်ရေးရာကော်မတီရှေ့မှာလင်းလဲဖုံးပြဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်ဟာအကြီးမားဆုံးဆွဆွဲချက်တစ်ခုဖြစ်တဲ့အတွက်မှန်ဆိုတာဖော်ထုတ်နိုင်လိုအပ်တယ်လို့စောင့်ရတော်မှာဖြစ်တဲ့အကြောင်းလဲအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်ကိုယ်စားလှယ်အဒမ်ရှစ်က Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ် Texas ပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်Joaquin Castro ကလည်းတရင်မှာဖော်ပြထားတဲ့အတိုင်းသာမှန်ခဲ့မယ်ဆိုရင်သမ္မတ Trump ရာထူးကနှုတ်ထွက်ဖို့နဲ့ဒီလိုမှမဟုတ်ရင်တော့အရေးယူခံရမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်